Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် April 19ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40ရုပ်ကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်မှာထူးခြားတဲ့နိုင်ငံတကာသတင်းတွေကတော့အမေရိကန်ပြည်တော်စုကအီရတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်နောက်ထပ်စစ်တီ200ကျော်နဲ့တပ်ရဟယင်းတွေပို့ဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကကြေညာလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတမစ္စတာပူတင်တို့ဟာစီးရီးယားအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်ဘရာဇီးနိုင်ငံမှာတော့သမ္မတအပေါ်ဥပဒေအရအရေးယူဖို့တိုးဆောင်နေချိန်မှာတုံ့ပြန်မှုကိုစောင့်စားနေရင်းနဲ့နိုင်ငံရေးမကျေမွတ်မှုတွေဖြစ်နေပါတယ်ဒီလိုသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီဦးဆက်မိုးကြီး NLD အစိုးရတက်လက်ထက်မှာပထမဆုံးချိန်အမေရိကန်ပြည်ထောင်စုကိုခေါင်းဆောင်မှုပိုင်းဆိုင်ရာလေ့လာရေးခီးစဉ်ဖြစ်ပါဝင်သူတဦးဖြစ်တဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့ VOA နဲ့တွေ့ဆုံမေးမြန်းစင်မှာအခုလိုပြောကြားသွားပါတယ
်သူတို့ကတော့လက်ရှိအနေအထားမှာတော်တော်လေးကိုဝမ်းသာတယ်ကျွန်တော်တို့အပြောင်းလဲကိုလည်းသူတို့ကြိုဆိုတယ်။နောက်အပြောင်းလဲမှာတာဝန်ရှိလာတဲ့လူတွေကိုလည်းအင်ပြေးအားပြေးကူညီမဲ့သဘောကိုပြင်ရပါတ
ယ်။အပြည့်စုံကိုတော့သတင်းစီစဉ်အပြီးမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါ့ပြင်ဒေါ်ဆန်းစုကြည်ရဲ့မနေ့ကအနှစ်တကူမိန်ကွန်းမှာပြည်ရင်းငင်းကြေးရေးအလေးပေးမယ်လို့ပြောကြားစင်ပါပဲ။ရခိုင်နဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့သတင်းလွှာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံမြောက်ပိုင်းမိုဆိုးကို IS Islamic စစ်သွေးကြွတွေထံကနေပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲဝင်နေကြတဲ့အီရတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်နောက်ထပ်တပ်ဖွဲ့ဝင်200ကျော်နဲ့အပါတီတိုက်ရဟယင်တွေပို့ပေးမယ်လို့ကာကွယ်ရေးဝန်ကြီး H. Carter ကဘက်ဂရက်မြို့မှာတနင်္လာနေ့ကကြေညာလိုက်ပါတယ်။ထမှန်ပို့ပေးမဲ့အမေရိကန်စစ်သားတွေဟာအဓိကတော့စစ်ပတ်ဆိုင်ရာအကြံပေးတွေဖြစ်ပြီးအီရတ်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့အခြေစိုက်စခန်းတွေကနေဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးကိုထိုးဖောက်ချီတက်နိုင်အောင်အကူအညီပေးကြမှာဖြစ်တယ်လို့ဝန်ကြီးကာတာကပြောဆိုပါတယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့ဌာနချုပ်အဆင့်တပ်မအဆင့်တွေမှာအကြံပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်မူဆိုးမြို့ကိုပြန်လည်သိမ်းပိုက်နိုင်ပြီဆိုရင်အီရတ်တိုက်ပွဲအနိုင်ရပြီလို့အမေရိကန်ထိပ်တန်းစစ်ပတ်ဆိုင်ရာအရာရှိကြီးတဦးကပြောဆိုပါတယ်အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေရဲ့ခြေကုပ်စခန်းကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်မတ်လ24ရက်နေ့ကလေးကစတင်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။စစ်ပွဲကိုအကူအညီပေးဖို့အတွက်အပါချီတိုက်ရဟယင်စုစုပေါင်း8စီးပေးဖို့မှဖြစ်တယ်လို့အမေရိကန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတဦးကပြောဆိုပါတယ်။ဒီရဟယင်တွေကိုမောင်းနှင်ဖို့နဲ့ထိန်းသိမ်းဖို့အမေရိကန်တပ်ဖွဲ့ဝင်တွေလိုအပ်တယ်လို့လည်းသူကပြောပါတယ်။မော်ဆိုမြို့ဟာ IS စစ်သွေးကြွတွေလက်ကို2014ခုနှစ်နွေရာသီအတွင်းကျရောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
စီးရီးယားငြိမ်းချမ်းဆွေးနွေးပွဲတွေတိုးတက်မှုမရှိဘဲဖြစ်နေချိန်မှာအမေရိကန်သမ္မတဘားရက်အိုဘားမားကရုရှားသမ္မတပူတင်နဲ့တနင်္လာနေ့ကဖုန်းတယ်လီဖုန်းပြောဆိုရမှာအဆက်အစိုးရပေါ်ရှိနေတဲ့သူ့ရဲ့အရှိန်အဟောင်းကိုသုံးဖို့ပူတင်ကိုတိုက်တွန်းလိုက်ပါတယ်။အင်ဘူရောသတင်းတာဝန်ခံဂျိုးဆာနက်စ်ကအိုဘားမားဟာစီးရီးယားအရေးနဲ့ပတ်သက်လို့ပူတင်နဲ့ပြင်းထန်တဲ့စကားပြောဆိုမှုတွေပြုလုပ်ခဲ့တယ်လို့အတည်ပြုပြောကြားခဲ့ပါတယ်။တနင်္လာနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာစီးရီးယားမှာရန်လိုတိုက်ခိုက်မှုတွေအဆုံးသတ်သွားရေးဟာထိခိုက်လွယ်ပြီးတစ်စားချင်းချောက်ခံလာနေရတဲ့အပြင်တိုက်ခိုက်မှုတွေအဆုံးသတ်ရေးဟာစီးရီးယားမှာအောင်မြင်တဲ့နိုင်ငံရေးအပြောင်းလဲဖြစ်လာဖို့အရေးကြီးတယ်လို့အာနက်စ်ကပြောသွားတာပါ။သမ္မတနှစ်ဦးဟာယူကရိန်းနိုင်ငံအရေးနဲ့ပတ်သက်လို့လည်းပြောဆိုခဲ့ကြပြီးအိုဘားမားကပူတင်ကိုယူကရိန်းအရှေ့ပိုင်းမှာဖြစ်နေတဲ့တိုက်ခိုက်မှုတွေရပ်တန့်မှုအတွက်ခြေလှမ်းစဖို့တိုက်တွန်းလိုက်ပြီးမင်းစ်မြို့သဘောတူညီချက်ကိုလည်းစတင်ဖို့တိုက်တွန်းလိုက်ပါတယ်
။ဘရာဇီးနိုင်ငံရီယိုဒီဂျေနီရိုမြို့တော်မှာအိုလံပစ်အားကစားပွဲတော်မကျင်းပမီ၄လတောင်မကျန်တော့တဲ့အချိန်အတွင်းတမရဒေလ်မာဟူဆက်အပေါ်ဥပဒေအရရေးယူဖို့အစီအစဉ်လှုပ်ဆောင်နေချိန်မှာတမရရဲ့တုံ့ပြန်မှုကိုစောင့်စားရင်းနိုင်ငံရေးမကျေမွတ်မှုတွေဖြစ်နေပါတယ်။အသက်68နှစ်အရွယ်လက်ဝဲခေါင်းဆောင်တမရဘောဥပဒေအရရေးယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်ကမေလ3ပိုင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်အကယ်၍အရေးယူဖို့ဆုံးဖြတ်ခဲ့တဲ့ဆိုရင်အမှုစုံစမ်းစစ်ဆေးစဉ်ကာလအတွင်းရက်ပေါင်း180 တမနာရာဒူကနေဆင်းပေးရမှာဖြစ်ပါတယ်အမှုစစ်ဆေးဖို့ရအထက်လွှတ်တော်ရဲ့အများစုထောက်ခံမှုလိုအပ်ပြီးတော့ဘရာဇီးမီဒီယာတွေရဲ့အဆိုအရအထက်လွှတ်တော်အမှတ်82ဦးနဲ့45ဦးကစစ်ဆေးဖို့ကိုလိုလားတယ်လို့ဖော်ပြပါတယ်တမနာရာဒူကနေရဆိုင်ခဲ့မယ်ဆိုရင်တချိန်ကတမရဟူဆက်ရဲ့မဟာမိတ်ဖြစ်ခဲ့ပြီးအခုတော့သူမအပေါ်တစ္ဆာဖောက်သူလို့ဆွဆွဲခံထားရတဲ့ဒုတိယတမရမစ်ရှယ်တင်မားကတမရရာဒူကိုလက်ခံရမှာဖြစ်ပါတယ်
ဤကွေရောနိုင်ငံမှာတနင်္လာနေ့ကကယ်ဆယ်ရေးလှုပ်ဆောင်သူနေသူတွေဟာစနေနေ့ကပြင်းထန်တဲ့ငလျင်တန်းကြောင့်ပြိုကျသွားတဲ့ဈေးဝင်စင်တာတစ်ခုရဲ့အပျက်စီးတွေကြားမှာ32နာရီကျော်ကြာအောင်ပိတ်မိနေတဲ့လူ3ဦးကိုအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့ပါတယ်။ရုတ်တံကထုတ်လွှင့်တဲ့အဲ့ဒီစက်ကန်းမျိုးမှာကယ်ဆယ်ရေးလုပ်နေတဲ့ပုံတွေကြောင့်အသက်ရှင်နေသေးတဲ့သူတွေတော်တော်များများရှိနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေတိုးလာစေပါတယ်။စနေနေ့ကနိုင်ငံရဲ့အနောက်မြောက်ဘက်ကမ်းခြေကိုဗဟိုပြုပြီးပြင်အား 9.8 ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်တေဆုံးသူအရေအတွက်350ဦးထိရှိသွားပြီဖြစ်ပါတယ်။အီကွေဒေါနိုင်ငံမှာရာစုနှစ်တဝက်ကျော်ကျော်အတွင်းအဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ဖြစ်တဲ့ဒီငလျင်တန်ကြောင့်လူပေါင်း 2,500 ကျော်ထိခိုက်ဒဏ်ရာရပြီးထောင်ထဲချီပြီးအိုးမဲ့အိမ်မဲ့ဖြစ်သွားကြပါတယ်။ငလျင်ကြောင့်ပျက်စီးမှုတွေနိုင်ငံအနှံ့ဖြစ်ပေါ်ခဲ့ပေမဲ့မန်တာနဲ့ပေါ်တိုဗီယေဂျိုမြို့တွေနဲ့ကမ္ဘာလက်ခီးတွေလာရောက်လေ့ရှိတဲ့ပန်ဒါနေးလ်စ်မြို့တွေကတော့အဆိုးဝါးဆုံးထိခိုက်မှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်။
UAV ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတိုင်းပြည်ကိုနှစ်တကူမင်းကိုမနေ့ကပြောကြားခဲ့ရမှာပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့အပြစ်ခတ်ရစဲရေးပြီးမြောက်အောင်ဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆက်ဆက်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုလည်းလိုအပ်ကြောင်းထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကနိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်တာဝန်ယူပြီးတဲ့နောက်လူထုကိုပထမဆုံးပြောဆိုလိုက်တဲ့မင်းကိုမှာရွေးကောက်ပွဲကာလတုန်းကပြည်သူတွေကိုတင်ပြခဲ့တဲ့မူဝါဒတွေအတိုင်းအစိုးရတက်ကဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထပ်လောင်းပြောဆိုလိုက်ပါတယ်။အဲ့ဒီမူဝါဒတွေထဲမှာအမျိုးသားပြန်လည်ရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဒီမိုကရေစီစနစ်ရှင်သန်အမြင့်တွေအောင်ဆောင်ရွက်ရေးစတာတွေပါဝင်ကြောင်းလည်းပြောဆိုပါတယ်
။ငြိမ်းချမ်းရေးညီလာခံများအနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ဂုဏ်ကပြောတဲ့ကျမတို့ရဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးနဲ့ဟာအင်တာမလေးလေးနက်နက်ကိုဆက်နွယ်မှုရှိပါတယ်။ဒါကြောင့်ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရုံနဲ့လိုအပ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာတကယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတစ်ခုကိုပေါက်ဖွာစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်ဖို့လိုပါတယ
်။ပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လည်းနိုင်ငံသူနိုင်ငံသားအားလုံးလိုလားတောင်းတတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ဆက်ပြီးတော့ပြုလုပ်သွားမှာဖြစ်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေဟာတကယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတစ်ခုပေါက်ဖွာစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်ဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်မျက်နှာတဲ့ဖွင့်ပြီးမြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်ဖို့အဖွဲ့ဝင်တွေကအရှိန်မြှင့်ကြိုးပမ်းနေတဲ့အကြောင်း IS Islamic အစိုးရအဖွဲ့ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပယ်ချလိုက်တယ်လို့ပဲသူတို့နိုင်ငံထဲမှာ IS စစ်သွေးကြောအဖွဲ့မရှိဘူးလို့လည်းပြောလိုက်ပါတယ်။ IS အဖွဲ့ရဲ့နောက်ဆုံးထုတ်ဒါဘစ်မဂ္ဂဇင်းရဲ့တွစ်ဆုံမေးမြန်းခန်းတစ်ခုအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံက IS အဖွဲ့ခေါင်းဆောင်လို့ဆိုတဲ့ရှေ့ခ်အဘူအစ္ဗရာဟင်အယ်ဟာနစ်ကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းတပ်သားအသစ်စုဆောင်မှုမှာမွတ်စလင်အများပြားပူးပေါင်းလာကြတဲ့အတွက်အရှိန်ကောင်းလာနေတဲ့အကြောင်းပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပထဝီဝင်အနေထားကြောင့်ကာလီဖိတ်လှုပ်ရှားမှုနဲ့ကမ္ဘာတဝန်းဂျီဟတ်ဘာသာရေးစစ်ဆင်နွှဲရမှာမဟာဗျူဟာရအရေးပါတယ်လို့လည်းပြောဆိုခဲ့ပါတယ်ဂျီဟတ်ဘာသာရေးစစ်ပွဲအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခိုင်အမာခြေကုပ်ယူနိုင်မယ်ဆိုရင်အိန္ဒိယနိုင်ငံတွင်မှာပျောက်ကြားစစ်ဆင်နွှဲနိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာဂျီဟတ်စစ်ပွဲဆင်နွှဲနိုင်မယ်လှေကားတစ်တစ်ခုလည်းဖြစ်နိုင်မယ်လို့ပြောကြခဲ့ပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒုစရာမန်ခန်ကမဲလ်ကတော့ IS အဖွဲ့ဟာမမှန်မကန်ဝါဒဖြန့်ချီမှုတွေလုပ်နေတာသာဖြစ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်ရေနံနဲ့သဘာဝတန်ခွေကုမ္ပဏီကြီးဖြစ်တဲ့ Chevron Corporation ကအမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့မြန်မာကမ်းရိုးတန်းမှာရှိတဲ့သဘာဝတန်ခွေလုတ်ကွက်တွေကိုအယောင်းတင်ဖို့အတွက်ကြေညာထားတယ်လို့ဘဏ်လုပ်ငန်းနဲ့နှိစက်တဲ့သတင်းရက်ွက်တွေကပြောပါတယ်။ဒါဟာမြန်မာတယန်ဇာတ ထုတ်ယူမှုနဲ့ပတ်သက်လို့ဖက်ဆက်လုတ်ကင်မှုတန်ဖိုးအများဆုံးရောင်းချမဲ့ပမာဏလည်းဖြစ်ပါတယ်။နိုင်ငံတကာရေနံစည်းနှုန်းတွေထိုးကျနေတဲ့အတွက်2015ခုနှစ်မှာ Chevron ရဲ့ဝင်ငွေဟာ 4.6 ဘီလီယံရှိပြီးတော့2014ခုနှစ်မှာ 19.2 ဘီလီယံရှိခဲ့တာဖြစ်ပါတယ်။
နယူးယောက်ပြည်နယ်မှာဒီမိုကရက်နဲ့ရီပပ်ဘလီကန်ပါတီရဲ့သမ္မတလောင်းတွေကိုမဲပေးရွေးချယ်ကြမယ်ပနာမရွေးကောက်ပွဲမတိုင်ခင်အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေဟာတနင်္လာနေ့ကနယူးယောက်မြို့မှာအမဲအနီးကပ်မဲဆွယ်စည်းရုံးမှုတွေပြုလုပ်ခဲ့ကြပါတယ
်အခုဆက်လက်ပြီးတော့အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်အတွက်သတင်းလွှာတွေကိုတင်ဆက်မှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရသည့်လက်ထက်မှာပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုကိုခေါင်းဆောင်မှုပိုင်းဆိုင်ရာလေ့လာမှုခီးစဉ်ဖြင့်ဧပြီလ10ရက်နေ့ကနေ16ရက်နေ့အထိမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးတနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ပြည်ထောင်စုဝန်ကြီးနှစ်ဦးဖြစ်တဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးနဲ့တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းတို့၄ဦးရောက်ရှိခဲ့ပါတယ်။ဒီခီးစဉ်အတွင်းမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကို VOA မြန်မာပိုင်းကတွေ့ဆုံမေးမြန်းခွင့်ရခဲ့ရမှာသူ့ကိုဝန်ကြီးချုပ်ခန့်အပ်မှုမှာအစောပိုင်းဝေဖန်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ကျမကစတင်မေးမြန်းရမှာတော့သူကအခုလိုတုံ့ပြန်ဖြေဆိုပါတယ်။
လက်ရှိအခြေအနေကတော့နည်းနည်းတော့ပြေပြားသွားတာပေါ့နော်မွန်အစ်စ်မဟုတ်ပေမဲ့အဖိုးဘက်မှာတော့မွန်ຫນွယ်တာပေါ့နော်အဲ့လိုပုံစံမျိုးတော့ရှိပါတယ်ဒါပေမဲ့မွန်လူမျိုးကလည်းနည်းနည်းလေးတော့အစွဲကြီးတာပေါ့နော်အဲ့သူတို့စစ်စစ်မဟုတ်တော့လည်းနည်းနည်းအပြောခံတယ်ဒါနောက်ပိုင်းကျွန်တော်လှုပ်ဆောင်မှုပေါ်ကြည့်ပြီးသူတို့နည်းနည်းပြေပြားသွားမှာပါဟ
ိုမွန်ပြည်နယ်မှာအစိုးရဖွဲ့တဲ့အခါကျတော့အခက်အခဲတွေဘာတွေရှိခဲ့လဲရှင
်လက်ရှိအခြေအနေကတော့ကျွန်တော်ကမွန်တိုင်းသားပါတီကလည်းတုံးထားတယ်ကိုပါတီထဲကလည်းမွန်လူမျိုးတွေကဆွဲတုံးထားတဲ့အတွက်ပြဿနာမရှိပါဘူးနော်အေးချမ်းချမ်းပဲပြီးသွားပါတယ်အ
ဲ့တော့ဒီမွန်ပြည်နယ်အစိုးရအနေနဲ့စပြီးတော့ရပောင်းတရာအတွင်းအဓိကဆောင်ရွက်မဲ့အစီအစဉ်တွေထဲမှာလေဒီအထူးသဖြင့်နေဆက်လုံခြုံရေးနဲ့ဒီငင်းချင်ရေးကိစ္စတွေမှာအဓိကဟိုရင်ဆိုင်ရနိုင်မဲ့ဟိုစိန်ခေါ်မှုတွေအခက်အခဲတွေကဘာတွေရှိနိုင်မလဲရှင
်လက်ရှိကျွန်တော်ပြည်နယ်မှာဆိုရင်တော့တိုင်းသားအဖွဲ့အစည်းကကရင်တိုင်းသားအဖွဲ့ရှိတယ်မွန်တိုင်းသားအဖွဲ့ရှိတယ်မွန်ကရင်တိုင်းသားအဖွဲ့ကတော့ကျွန်တော်သိရသလောက်အေးချမ်းချမ်းပါပဲသူတို့လည်းအရင်ဆိုးရနဲ့လည်းငြင်းငြင်းရေးယူထားတယ်မွန်တိုင်းသားအဖွဲ့လည်းလက်ရှိအခြေအနေထိကကျွန်တော်သိရသလောက်အေးချမ်းချမ်းပဲเนาะကျွန်တော်တို့ဆိုးရသွားရင်လည်းဒီဟာအဓိကကျွန်တော်တို့ပါတီမူဝါဒရှိတယ်လေအမျိုးသားရင်သားစီရင်နဲ့ပြည်ရင်းငြင်းငြင်းရေးဒီလမ်းကြောင်းဘောကိုတက်သွားမှာပါကျွန်တော်တို့ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းဒါကိုတိတိကျကျကိုပြောနေတာပဲဒါကိုပထမဦးစားပေးကိုလုပ်မှာပါเนาะကျွန်တော်ထင်တယ်ဒီနိုင်ငံတော်ကလောက်ရမယ့်အပိုင်းနေအေးချမ်းချမ်းဖြစ်ရင်ကျွန်တော်သိသားမှာလည်းငြိမ်းချမ်းချမ်းနဲ့အဓိကတော့စိတ်ဆက်ညှိနှိုင်းအဖြေရှာပြီးသွားမှာပ
ါဒါပေမဲ့တစ်ဖက်မှာကျတော့ဒီတိုင်းရင်းသားတွေဆွဆွားပြောခဲ့တယ်လို့ပေါ့နော်ဟိုအစွဲတွေရှိနေရဆိုတော့ဒီယုံကြည်မှုတိဆောက်တဲ့နေရာမှာလွယ်လွယ်ကူကူဖြစ်လာနိုင်မလားဒီယုံကြည်မှုတိဆောက်တဲ့အပိုင်းကိုဘယ်လိုရှိမလဲရှင
်ဒါကတော့ကာလတိတ်ကြခဲ့တော့နည်းနည်းတော့အခက်အခဲတွေ့ပြီမှာပါနော်ဒါပေမဲ့ကျွန်တော်သိရသလောက်ဒေါအောင်ဆန်းစုကြည်ပေါ်သူတို့တော်တော်ယုံကြည်ပါတယ်သူဥဆောင်ပြီးလုပ်တဲ့ဟာမှာသူတို့လည်းလိုက်ရောညီတွေပါဝင်ဆောင်ရွက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်ဒီစီမံကိန်းတွေပေါ့နော်ရပောင်းတရားအတွင်းစပြီးတော့ဒီမူပြည်နယ်မှာအကောင့်ထယ်ဖို့မဲ့ကိစ္စတွေမှာဒေတာဖွံ့ဖြိုးရေးကိစ္စတွေမှာစိန်ခေါ်မှုတွေအများကြီးရှိတာကျမတို့လည်းသိပါတယ်အဲ့တော့အထူးသဖြင့်ဒီမူပြည်နယ်လမ်းပန်းဆက်သွယ်ရေးနောက်တစ်ခါစိုက်ပျိုးရေးပေါ့လေအဲ့တော့အဓိကဒီဝန်ကြီးချုပ်တို့အစိုးရအနေနဲ့ဟိုဘယ်လုပ်ငန်းတွေဘယ်စီမံကိန်းတွေကိုအရေးဆုံးဆောင်ရွက်ဖို့ရှိမလဲရှင်
အဲဒီအနေနဲ့ကျွန်တော်ပြောရရင်နည်းနည်းတော့ဘာဖြစ်လို့လဲကျွန်တော်တာဝန်ယူတဲ့ကာလကလည်းအရန်တူသေးတယ်ပြီးခဲ့တဲ့31ရက်နေ့မှာကျွန်တော်တာဝန်စယူရဲယူဝီရနဲ့ကျွန်တော်ဌာနဆိုင်ရာနေခေါ်တွေ့တယ်ခေါ်တွေ့ပြီးတော့အဓိကကတော့ဌာနဆိုင်ရာအားလုံးကျွန်တော်နည်းနည်းထွေးထွေးပဲပြောတာပါလေအားလုံးလည်းကျွန်တော်ယုံကြည်တယ်ကျွန်တော်ဖြစ်စေချင်တာကတော့ရက်ပေါင်းတရာအတွင်းမှာပြီးနိုင်တဲ့ကိုဌာနတွေရဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းမျိုးကျွန်တော်ပြန်လာတဲ့အချိန်ကျရင်တင်ပြပေးပါကျွန်တော်လုံနိုင်တဲ့ဟာအားလုံးစုပေါင်းပြီးတော့ကျွန်တော်ပါလုံမယ်ဆိုတာအဲ့ချိန်တော့မဆုံးဖြတ်မယ်လို့ပြောတာလေ
မွန်ပြည်နယ်အတွင်းမှာအဓိကလုပ်ငန်းပေါ့နော်အဓိကဝင်ငွေလုပ်ငန်းကရောဘာတွေဖြစ်လာနိုင်မလဲရှင
်အဲ့ဒါတော့နည်းနည်းသေးချာပြောမှရမယ်မွန်ပြည်နယ်ကအခုဘာဖြစ်နေလဲဆိုမွန်ပြည်နယ်ရဲ့အဓိကတွေးကြောစီးပွားရေးလုပ်ငန်းရောဘာစိုက်ပျိုးရေးလုပ်ငန်းအခုဆိုကမ္ဘာမှာဈေးကျနေတဲ့အတွက်ကျွန်တော်နိုင်ငံတော်တော်လေးခံရတယ်ပေါ့နော်အဲ့ဒီထက်မှပိုထိတာကဘာပေါက်ဈေးကိုကျွန်တော်တို့ကမရအောင်အဲ့ထဲကို200လောက်နှိပ်ပြီးဝယ်နေတဲ့အတွက်ပိုခံရတယ်ပေါ့နော်ကျွန်တော်လည်းဒီကိစ္စကိုအခုအမေကလာတဲ့လမ်းကြောင်းမှာတွေ့ရတဲ့ဌာနတွေလက်မေးမြန်းတဲ့အဖွဲ့အစည်းအားလုံးဒီကိစ္စကိုအဓိကတည်ပြီးပြောပါတယ်ကျွန်တော်လည်း
အခုလိုဒီအမေရိကန်ပြည်ထောင်စုကိုပေါ့နော်တူတပင်ဝါရှင်တန်ဒီစီကိုလာရောက်တဲ့အချိန်မှာဒီအမေရိကန်ဘက်ကတာဝန်ရှိပုဂ္ဂိုလ်တွေနောက်လွှတ်တော်ထဲမှာလည်းလွှတ်တော်ကောင်းဆောင်တွေနဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံတဲ့အခါမှာအထူးသဖြင့်မြန်မာနိုင်ငံကအခုလက်ရှိအပြောင်းလဲနဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားသူတို့ရဲ့အမြင်တွေဘယ်လိုတွေ့ရပါလဲရှင
်သူတို့ကတော့လက်ရှိအနေအထားမှာတော်တော်လေးဝမ်းသာတယ်ကျွန်တော်တို့အပြောင်းလဲကိုလည်းသူတို့ကြိုးစိုးတယ်။နောက်အပြောင်းလဲမှာတာဝန်ရှိလာတဲ့လူတွေကိုလည်းအင်ပြေးအားပြေးကူညီမဲ့သဘောကိုမြင်ရပါတယ်။တော်တော်လေးကိုလှက်ရိုက်လေလဲကြိုးစိုးပါတယ်သူတို့
။အဓိကအဲ့မှာသူတို့နဲ့တွေ့ဆုံရတဲ့အခါမှာရောမြို့ပြည်နယ်ကိုစားပြုလာတဲ့ဝင်ကြီးချုပ်အနေနဲ့အခက်ခဲတွေရင်ဆိုင်ရမယ့်အခြေအနေတွေပေါ်မှာရောဘယ်လိုရှင်းပြတာမျိုးရှိခဲ့ပါလဲရှင
်။သူတို့ကတော့မေးပါတယ်ဘာကူညီပေးရမလဲလက်ရှိအဓိကတော့ဝင်ကြီးလေးဦးလာတာပေါ့နော်။ကျွန်တော်တော့ကျွန်တော်ပြည်နယ်ကိုစားပြုအနေထားတွေပဲကျွန်တော်ပြောပါရတယ်။ကျော်ပါတော့သူတို့ကူညီနိုင်တဲ့အနေအထားမှာကူညီပေးမယ်ဆိုတဲ့စကားတော့လွတ်တော်အမတ်တွေရောတွေ့ရတဲ့ဝင်ကြီးထအောက်ချုပ်ရေးပိုင်းအကြီးအကဲတွေရောအဲ့လောက်ထိတော့အကုန်လုံးကတိပေးကြပါတယ်။အင်ပြေးအားပြေးကူညီမဲ့သဘောကိုအားလုံးပြောပါတယ်။
အဲ့တော့ဟိုမွန်ပြည်နယ်အစိုးရအနေနဲ့အခု9နှစ်အတွင်းပေါ့နော်ဒီလူဒုရဲ့မျှော်မှန်းချက်တွေဒီတိုင်းရင်းသားဒေသခံတွေရဲ့မျှော်မှန်းချက်တွေအတိုင်းဒီအစိုးရဘက်ကဆောင်ရွက်ပေးမဲ့အပိုင်းကိုရောဘယ်လိုပြောနိုင်လဲရှင
်။ကျွန်တော်အနေနဲ့ကတော့အတတ်နိုင်ဆုံးအကောင်းဆုံးလုပ်ရပေးမယ်။ဘလောက်ဖြစ်လာမယ်ဆိုတော့အချိန်နဲ့အချိန်ခါကိုစောင့်ကြည့်ပါเนาะကျွန်တော်လုံနိုင်တာတော့ကျွန်တော်ဆွမ်းကုန်လောက်ပါပဲပြည်သူလူထုကလည်းသူတို့မျှော်လင့်ချက်အတိုင်းပူပေါင်းဆောင်ရွက်ပါကျွန်တော်အနေနဲ့ပြောစီစဉ်တာတော့အခက်ခဲမရှိရင်မြန်မြန်ဆန်ဆန်နဲ့ပို့ပြီးအောင်မြင်ပါပေါ့เนา
ะဒါကတော့မွန်ပြည်နယ်ဝင်ကြီးချုပ်ဦးမေမေဦးနဲ့တွေ့ဆုံမေးမြန်းခဲ့တာပါရှင်မနေ့ကဒေါ်ဆန်းစုကြည်ပြောကြတဲ့နှစ်တစ်ကူမိန်ကွန်းမှာပြည်ရင်းငြိမ်းချမ်းရေးအလေးပေးဆောင်ရွက်သွားမယ်လို့ပြောကြားလိုက်တဲ့အချိန်မှာပဲရခိုင်ပြည်နယ်မှာတော့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားတကြံအတက်ရဲ့အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေကြောက်လန့်နေကြပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါတကြံကလနှစ်ကူးပြောင်းချိန်မှာရခိုင်ပြည်နယ်သွင်းမှာတော့ဒေသအတွင်းလှုပ်ရှားနေတဲ့ရခိုင်တပ်မတော် AA အမှတ်နှစ်စစ်တေသတပ်ဖွဲ့တွေနဲ့မြမတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်ရသိပ်တောင်နဲ့ကြောက်တော်မြို့နယ်သွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာကတော့နှစ်ကြိမ်နှစ်နေရာမှာဖြစ်တာတနေရာကတော့အဲ့ဒီရသိပ်တောင်မြို့နယ်ဆေးရအဲ့ဒီလောရမတောင်ဘက်မှာဖြစ်တာတစ်ကြိမ်ရမြေလေးပိုင်းမှာထားပြီးတော့ပုံသားကြောင်မြို့နယ်နဲ့ကြောက်တော်မြို့နယ်အစအဲ့ဒီမှာဒီနတ်တရေဆိုတဲ့ဇာနာမှာတစ်ကြိမ်ဖြစ်တယ်နတ်တရေဇာနာမှာဖြစ်တဲ့တိုက်ပွဲမှာတော့ဒီမြမတပ်မတော်ကနေဒီခလာယာနှစ်တုံးနှစ်ဖြစ်တဲ့ခြေဆိုင်ကလေးအဲ့ဒီကသူတိုက်ရင်မှုဗိုလ်မှုမျိုးမင်းခွာအဲ့မှာကြားတော့တယ်နောက်ပြီးတော့တခြားအရာရှိစစ်တီတွေပေါ့လေအဲ့မှာသူတို့ဘက်ကအကြဆုံးများတော့တယ်ဟောကျွန်တော်တို့ဘက်ကတွတ်တက်ရမဟုတ်ဘူးသူတို့ကနေကျွန်တော်တို့ရှိတဲ့နေရာကိုထိုးဖောက်ပြီးတော့ဒါအပြင်ဝင်ရောက်လာတော့အဲ့မှာဖြစ်သိမှုကဖြစ်တာ
ရခိုင်ပြည်နယ်ဘုံနှကျွန်းမြို့နယ်နဲ့ရသိပ်တာမြို့နယ်အစလောရမတောင်တန်းကအောမရတောင်တန်းနဲ့ဘုံနှကျွန်းမြို့နယ်ကြောက်တော်မြို့နယ်အစရိုးချောင်းအထက်နတ်တရဲကျေးရွာနီးနှစ်နေရာတိုက်ပွဲဖြစ်ပွားခဲ့တာပါဧပြီလ16ရက်နေ့ကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကအရာရှိကြီးတွေပါဝင်ထိခိုက်မှုအများကြီးရတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုခဲ့ပြီးမယ်လေတီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူးနှစ်ဆန်းတရက်နေ့ထိတော့မြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေစေလို့လည်းခိုင်တုခကဆိုပါတယ်အခုလိုနှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကြားမှာကြောက်လန့်မှုတွေရှိနေတယ်လို့ကြောက်တော်မြို့နယ်ဒေသခံဦးစော်ဝင်းကပြောပါတယ်ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ဟာ2014ခုနှစ်မတ်လနဲ့ဧပြီလကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီး2016ခုနှစ်ဇန်နဝါရီလဇန်ပိုင်းမှာဒေသတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်တန်တရာကျေးရွာနဲ့ကြောက်တော်မြို့နယ်ဘာဤကျေးရွာသား300ကျော်ဟာနေရာကိုစုပ်ခွာပြီးတော့မြောက်ဦးမြို့နယ်ကကြည်ယာပြင်စေတီတောင်ကြောက်တော်မြို့နယ်ကရွာမပြင်ကျေးရွာတွေမှာစစ်ပြေးထုတ်ကတဲ့အဖြစ်ခိုးလုံနေကြရပါတယ်ဒီစစ်ပြေးတွေကိုယာယီနေအိမ်တွေဆက်လုပ်ပေးထားပြီးဂူကြီးဆောက်ရှောက်ထားရစေလို့ကြောက်တော်မြို့နယ်ဒေသခံဦးစော်ဝင်းကခုလိုပြောပါတယ
်သူတို့ကရွာမပြင်ရွာစဉ်ဘေးမှာတင့်အေးနဲ့ဆောက်ပြီးတော့ချထားတယ်ကျွန်တော်တို့မကြောက်ဘူးကြာပေါ်ပြီးဂူကြီးဖြစ်ပါတယ်သူတို့နေရက်ကိုပြင်လို့မရတော့ဘူးလေပြင်မခိုင်းတော့ဘူးသူတို့ကလည်းဆိုးရှုံလာတော့မပြောနဲ့တော့သူတို့တွေတော်လဲတော်တော်လေးကိုအချိန်ကြီးဆုံးနေ
မြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲပြီးအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြည်ကရဆဲရေးငင်းချမ်းရေးလုပ်ငန်းစဉ်ပိုင်းတွေမှာကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်လိမ့်မယ်လို့တိုင်းဒေသဖွဲ့တွေကမျှော်လင့်နေကြတာပါမနေ့ကလည်းနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့မိန့်နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခဲ့ရမှာရခိုင်တပ်မတော်နဲ့ဆက်ဆက်ပြီးအဖမ်းဆီးခံရသူ၄ဦးလည်းလွတ်မြောက်လာခဲ့ပါတယ်နိုင်ငံတော်သမ္မတရဲ့လွတ်ငင်းချမ်းသာခွင့်လှုပ်ဆောင်ချက်ပေါ်မှာတော့ရခိုင်တပ်မတော်အနေနဲ့ထောက်ခံကြိုဆိုတယ်လို့ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ် Yakai Tamaroha, Kianu Kachinlo Lai Poet, Tanajo, Lansa Machi Bubi, Natas Likuni Lama, Yakai Pinet Wingo, Wuyan Loja La Catalu, Yamata Moronele, see Yipipipaka, Pinanswa, Pipua Kabare, Yakai Pinet, Yinchan Lampo, Yakai Tamaron in Lenason Lubu, Pine Suyagani, Fihuila Kunia Nima, Ganlan Kabime, Yakai Tamaro, Bagani, Lamakan Kababu. Yakai Tamro Ea, Yamasu Yapuagani, Anziko, the Bilum Pika Takemu Yasaye, the Potu Sacho, Lama Jidupu, Lamakan, Dira Puerto Kupinidalu, Tainda Lanaga, Puer, Yuan Esiko, Nino Tainda Lumumia, Pedra Gonsi, Puerwin, Pibarekumia.
View him Yamavai didn't out Nango Imashe. A Kulu, the Jankala Dream, Yakai Pine, Bema, Tiberi, Picadalue, Kachintine Male, Tiberi, the Jobia, Tinivare, D. Tiberi down, Dida Gandri, Trapi, Denshaw, Nijayar at Dole, Lenner Guy, Patipakari, a song than Nayi, a soya de Nine, a Nianzo, Songyapu, Taito Nijavare, a Piazonguro, Masumunga, Sabi Bia Mavasha.
Obare, Yamaning and Yau Bike, Kachin, Bine, Bema, Yama, Yuya, the Jam, a Dangin, Gadega, Saga, the Tiberi, Hat, the Jam, a B, Nitti, Gude, a T, Sele, Pibwa, Niama, Kachin, Lumia, Yet, Kia, Eberho, Tana, Joshia, Liza, Aniga, a Kuna, Son, Tiberi, Maro, Kachin, Lanakai, Nia, Desakant, Chugum, Yama, Sitaka, the Unangelu, Didakan, Kachin, the Rinima, Popiabare, Dia, Binima, Zatai, Su, the Lupia, Buani, the Tiberi, Ne, See, Demamu, a Chini, Guro, Anika, Sound Gini, Kachin, the Rinzi, Edida, Kuno, Ringa,
အခုလိုရှင်းပြပါတယ်။အခုတကြံပတိုင်းမှာလည်းပဲသူရဘက်ကလာပြီးမှသူတို့တိုက်တော့ခုချင်းကြီးနော်ဒီကဲခန်းတစ်ခုကိုတကြံမရောက်ခင်လေးမှာပဲခန်းတစ်ခုကိုကဲကနောက်ဆုံးပြခဲ့တယ်။အဲ့တော့အခုတကြံပြီးပြီးချင်းလေးသဘီမှာသူရဘက်ကတိုက်လာတော့မနေ့ကဆိုလည်းအဲ့ဒီအနည်းငယ်နေပေါ့ခန်းတော့တစ်ခုကိုသူတို့ကဲရဘက်ကစစ်ခွာပေးလို့ပြောတယ်။ဆိုကဲရဘက်ကလည်းတေဆုံးမှုတွေရှိနေတယ်ထိခိုက်မှုတွေ
ခဏတွေကိုပါတွေ့ရတယ်လို့ပြောပါတယ
်။ဟုတ်ကဲ့အဓိကကတော့ဒီကဲဘဟုဌာနချုပ်ပြီးတည်ရှိတဲ့နေရာနော်ဒီလိုင်ဇာလိုင်စင်ဘုံအဲ့ဒီဟာကိုအဓိကဥတီပြီးမှအစိုးရဘက်ကတော့စစ်စင်နေတဲ့သဘောကိုတွေ့ရတာပေါ့။အဲ့ဒါကြောင့်ဒီတွေ့ရလမ်းကြောင်းပေါ့တွေ့ရလမ်းကြောင်းပေါ်မှာရှိတဲ့ဒီရွာတွေကိုအားလုံးကိုသူတို့ကရှိခဲ့တာတော့သူတို့အခုနောက်ဆုံးအခုချိန်လဲသူတို့ဆက်ပြီးမှသတ်မှတ်တယ်စစ်တပ်ကပေါ့နော်ရှိပြောင်းခိုင်းတာပေါ့ကဲဌာနချုပ်ရှိတဲ့ဒီအဓိကလိုင်ဇာနဲ့လိုင်စင်ဘုံကအဓိကကဲဌာနချုပ်အမှန်ကန်တူဖြစ်တယ်လေအဲ့ဒီဘက်ကသူတို့ကလက်နက်ကြီးတွေများများသူတို့အေးတွားဖို့အတွက်အခုဆက်ပြီးမှသူတို့ကြံပြီးတာနဲ့သူတို့အခုကြံပြီးမှစစ်ဆင်နေတာဖြစ်တယ်ဆိုမှပြောပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရတစ်ကတော့ပြည်တွင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်မယ်လို့ကတိပြုထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းစစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ရေး219မေကွန်းမှာထည့်သွင်းပြောဆိုထားတာပါညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့ဗဟိုကော်မတီဝင်လဲဖြစ်ကချင်မျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဒူဝါဘွန်ဝန်လာရောကတော့စီရင်တင်မှမူအခြေအနေတွေကို NLD အစိုးရကအမြန်ဆုံးကြားဝင်ဖြေရှင်းဖို့လိုတယ်လို့တိုက်တွန်းပါတယ
်ချင်းကအခု NLD အစိုးရတက်လာပြီးတော့ဒေါက်တာစုကြည်လည်းခေါင်းဆောင်ဖြစ်လာပြီးတက်လာပြီးဆိုရင်တက်ကိုတော့မိမိရရချင်းတင်တယ်အဲ့လိုတက်ကိုချင်းလို့မရဘူးဆိုတဲ့ပုံစံတော့မဖြစ်တင်ဘူးဒါပေမဲ့တစ်ခုရှိတာကအစိုးရအစ်ဖြစ်နေတဲ့ခါကျတော့အခုလောလောဆယ်ဆယ်တက်ကိုလည်းသူတို့ချင်းတင်းနဲ့ဆက်ဆံနေရတဲ့ပိုင်းရှိလို့လားပေါ့လေအဲ့လိုတော့ဒီနေပေါ့ဒါပေမဲ့ဘာဖြစ်ဖြစ်အစိုးရဖြစ်လာပြီးဆိုရင်တက်ကိုတော့အစိုးရအချင်းမှဖြစ်တဲ့ခါကျတော့သူတို့အနေနဲ့
ကချင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်နှစ်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာနေရတဲ့တိမ့်ချီတဲ့စစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကလေးငယ်တွေပညာသင်ယူနိုင်ရေးဒေသခံတွေအလုပ်ကံရရှိပြီးပုံမှန်လူနေမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်ကိုလည်းကချင်ပြည်နယ်အစိုးရတစ်ဘက်ကရောပြည်ထောင်စုအစိုးရဘက်ကပါအလေးနက်ထားဆောင်ရွက်ပေးသင့်နေပါပြီလို့လည်းဒူဝါဘွန်ဝမ်လာရောကပြောပါတယ်ရှင
်မဆုမမ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကိုနားဆင်နေကြတာပါရှင်ဒီကနေ့အင်္ဂါနေ့မှာကျင်းပမယ့်နယူးယောက်ပြည်နယ်ပနာမရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟီလာရီကလင်တန်နဲ့ရီပဘလီကန်ကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာအနိုင်ရဖို့ထိတ်ဆုံးကပြေးနေပါတယ်။သူတို့အနိုင်ရခဲ့ရင်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်အရွေးခံဖို့အခြေအနေကောင်းသွားမှာပါ။ VOA သတင်းတော့ဂျင်မလွန်ပေးပို့ထားတဲ့သတင်းကိုကိုရဲကောင်ကပြောပြမှာပါရှင်။
ရီပပ်ဘလစ်ကန်ပါတီကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်အနေနဲ့နယူးယောက်ပြည်နယ်မှာအနိုင်ရလိုက်မယ်ဆိုရင်ပါတီကိုယ်စားပြုသမ္မတကိုယ်စားလှယ်အဖြစ်တေချာပေါက်ရွေးခံရဖို့အတွက်ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်လာမှာပ
ါ On Tuesday you have to go out and you have to vote you have to get your friends
အင်္ဂါနေ့မှာခင်ဗျားတို့ထွက်ပြီးတော့မဲပေးကြပါမိတ်ဆွေတွေကိုလည်းမဲပေးဖို့တိုက်တွန်းပေးပါဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာရှေ့ဆက်ပြီးတော့လှုပ်ရှားမှုတွေလုပ်ဖို့ရှိနေလို့ပါဒါကတော့ဒီနိုင်ငံမှာတခါမှမမြင်ခဲ့ရဘူးလေလှုပ်ရှားမှုမျိုးပါ
ဒါကတော့ Donald Trump ကပြောသွားတာပါ Trump ဟာမကြသေးခင်ကပြိုင်ဘက် Ted Cruz ကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်ပြန်လည်အနိုင်ရဖို့အတွက်မျှော်လင့်နေတာပါ Ted Cruz ကတော့ Donald Trump ဟာမဲဆန္ဒရှင်တော်တော်များများအတွက်မျက်နှာပြက်စရာတွေလုပ်ခဲ့လို့သူ့ကိုပါတီကိုစားပြုကိုယ်စားလှယ်လောင်းဖြစ်အရွေးခံရင် Republican Party အနေနဲ့ November လမှာလုံးမဲ့ရွေးကောက်ပွဲမှာတေချာပေါက်အရှုံးနဲ့ရင်ဆိုင်ရမယ်လို့ပြောပါတယ
် Nationwide about 70% of Republicans recognize that if Donald Trump is the nominee Hillary Clinton wins Hillary beats Donald Trump
သူကတနိုင်ငံလုံးက Republican Party ဝင်နေရဲ့80ရာခိုင်နှုန်းလောက်ကတကယ်လို့ Donald Trump သာပါတီကိုစားပြုသမ္မတလောင်းဖြစ်သွားရင် Hillary ပဲအနိုင်ရသွားလိမ့်မယ်လို့ယုံကြည်ကြတဲ့အကြောင်းပြောပါတယ်။ဒါကြောင့်ပါတီကိုသူကိုစားပြုရှင်ပြိုင်မှသာလျှင် Hillary ကိုအနိုင်ယူနိုင်လိမ့်မယ်လို့သူကပြောပါတယ်။တစ်ချိန်တည်းမှာ Democrat တွေဘက်မှလည်းနိုင်ငံခြားရေးဝန်ကြီးဟောင်းနဲ့ New York ပြည်နယ်အထက်လွှတ်တော်အမတ်ဟောင်းHillary Clinton ဟာနယူးယောက်ပြည်နယ်ရွေးကောက်ပွဲမှာအသားရဖို့ကြိုးစားနေပါတယ်
။ If you will go out and vote for me on Tuesday, I will fight for you during this campaign and I will fight for you every single day in the White House.
ချင်းတို့အင်္ဂါနေ့မှာသွားပြီးကျမအတွက်မဲပေးမယ်ဆိုရင်ကျမအနေနဲ့ဒီမဲဆွဲစည်းရုံးမှုအတွင်းမှာကောအင်ဖြူတော်မှာရှိနေမယ်နေ့ရက်တိုင်းမှာပါ။ချင်းတို့အတွက်တိုက်ပွဲဝင်သွားပါမယ်။ကျေးဇူးတင်ပါတယ်။ Staten Island ကျွန်းသူကျွန်းသားတွေကိုဖျားရှင်ကောင်းချီးပေးပါစေ
။နယူးယောက်မြို့အနီးက Staten Island ကျွန်းမှာပြုလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားမှုတစ်ခုအတွင်းမှာ Hillary Clinton ကအခုလိုပြောသွားတာပါ။သူမရဲ့ပြိုင်ဘက်ဖြစ်တဲ့ Bernie Sanders ကတော့မဲဆွယ်စည်းရုံးရေးတွေခဏရပ်ပြီးတောက်ကြနေက Vatican ညီလာခံတစ်ခုမှာစီးပွားရေးမညီမျှမှုတွေကြောင့်တွားရောက်ပြီးမိန့်ခွန်းပြောနေပါတယ်။ဒါကသူ့ရဲ့မဲဆွယ်စည်းရုံးရေးအတွက်အဓိကအကြောင်းအရာဖြစ်ပါတယ
်။ I believe from the bottom of my heartthat I am the stronger candidate running against a Republican and I think
ကျွန်တော်ဟာ Republican တွေကိုအကောင်ဆုံးရှင်ပြိုင်အနိုင်ယူမဲ့ကိုယ်စားလှယ်လောင်းဖြစ်တယ်လို့ယင်းနဲ့အတဲထဲမှာယုံကြည်ပါတယ်ဒါကို Democrat တွေကလည်းတစားတဲ့တစားပိုးပြီးတော့နားလေလာကြလိမ့်မယ်လို့ထင်ပါတယ
် New York ပြည်နယ်မှာမဲပေးခွင့်ရှိသူမြန်မာအချို့ဟာလည်းပြည်နယ်ပနာမရွေးကောက်ပွဲမှာမဲပေးကြဖို့ပြင်ဆင်နေကြပါတယ်ကိုမိုးချန်းကတော့ပြည်내ရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဘာနီဆန်ဒါးစ်ကိုမဲပေးဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဘာနီဆန်ဒါးစ်ကနံပါတ်၁သူ့ရဲ့ရိုးသားမှုကိုသူဖော်ပြနိုင်တယ်ပေါ့ဗျာ။သူတဖြင့်အထေးကြီးတွေရဲ့ထောက်ပံ့ငွေတွေနဲ့သူဒီရွေးကောက်ပွဲကိုဝင်နေတာမဟုတ်ဘူး။သူဝင်နေတာကတော့တကယ်ကိုတာမန်ပြည်သူလူထုအများစုဖြစ်တယ်ဆို15ဒေါ်လာ20ဒေါ်လာ25ဒေါ်လာဆိုတော့ဒီလှူဒန်းတဲ့ငွေတွေနဲ့တကယ်အခြေခံလူတန်းစားရဲ့လူတန်းတဲ့ငွေတွေနဲ့သူဒီရွေးကောက်ပွဲကိုဝင်ပြိုင်နေတာဖြစ်တဲ့အတွက်ကြောင့်တာမန်လူတို့အများစုကိုသူကကိုစားပြုတဲ့လူဖြစ်တယ်ဆိုတာကသူကပေါ်ပေါ်လွင်လွင်ပြသနိုင်တယ်ပေါ့နော်အဲပြီးတော့ဒီပြင်းတဲ့အထက်မှာသူ့ရဲ့စူးစမ်းမှုကိုလည်းသူဖော်ပြနိုင်တယ်အသက်ကြီးနေတော့ညာလည်းပဲသူဟာတကယ်လူငယ်တယောက်လိုပဲပြောနိုင်ဆိုနိုင်တဲ့အနေအထားမျိုးတွေဖြစ်တယ်တစ်ဖက်သားလူရဲ့အားနည်းချက်တွေကိုလိမ္မာပန်းနဲ့ဆိုတာနဲ့ထောက်ပြနိုင်တယ်သူရဲ့အာသာချက်ကိုလည်းသူကဖော်ပြနိုင်တယ်ပေါ့နော်သူရဲ့အာသာချက်မှာအထူးသဖြင့်သူသမ္မတဖြစ်လာလို့ရှိရင်သူအဓိကလောက်ကင်မဲ့အိစရီတန်းမှာလူငယ်တွေရဲ့ပညာရေးကိုအခမဲ့ဖြစ်သွားအောင်သူကစီစဉ်ပေးမယ်ဆိုတဲ့ကြွေးကြော်စံကိုသူကကြွေးကြော်နေတာတောက်လျှောက်ပဲ
ဒီကနေ့ကျင်းပမဲ့နယူးယောက်ပြည်နယ်ရွေးကောက်ပွဲရဲ့အောင်မြင်မှုဟာဒေါ်နယ်ထရမ့်နဲ့ကလင်တန်တို့နှစ်ဦးလုံးအတွက်ပါတီကိုယ်စားပြုသမ္မတလောင်းဖြစ်ဖို့အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်လာမှာပါ
ကိုရဲကောင်ပြောပြသွားတာပါရှင်မကြခင်မှာလဲနယူးယောက်မြို့ကမြန်မာတကြံအကြောင်းပြောပြမဲ့တုတ္တဆုံလင်အမေရိကန်တခွင်နဲ့အတူစီးပွားရေးကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်မှာမို့ဆက်ပြီးနားဆင်ကြပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာနေ့နဲ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုံးလွှင့်မှာပါ။
ဒီမှာကျတော့ဒီလိုမျိုးမြန်မာအတွက်တီးတန့်ပွဲဒီလိုပွဲမျိုးဆိုတာတစ်နှစ်မှတစ်ခါလောက်ပဲလုပ်ဖြစ်တာလေသတင်းချွတ်တွေပါလေဆိုလို့ရှိရင်လည်းအဲ့လောက်ကြီးတော့ဟိုမလုပ်ဖြစ်ဘူးပေါ့နော်ဒီတကြံဦးစားပေးပြီးတော့ညီမတို့လုပ်ဖြစ်တယ်အဲ့ဆို
ဒါကတော့ American ပြည်ထောင်စုကနယူးယောက်မြို့မှာကျင်းပတဲ့မြန်မာတကြံအကြောင်းကိုပြောပြထားတဲ့သုတဆုံးလေး American တခွင်အစီအစဉ်မှာသောရရှင်ရဲ့အပြည့်စုံကိုနားဆင်ရမှာပါရှင်ဒါအပြင်စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကတော့မူရင်းအပေါ်မပြတ်ဒေါ်လာလတ်တန်းနဲ့ဥဆက်မိုးဝေတို့ကကောက်နှုတ်တင်ပြမှာပါရှင်
။ဗြိတိန်နိုင်ငံထုတ် The Guardian သတင်းစာမှာမြန်မာခေတ်သစ်ဟာအစိုးရဟောင်းချောင်းထင်တော့ခီးပေါက်နိုင်မှာမဟုတ်ဘူးဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ပြည်ခရစ်နှစ်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုလူတို့ကတခဲနဲ့မဲပီးထောက်ခံခဲ့ကြရမှာစစ်အုပ်ချုပ်မှုအောက်ကနေဒေါ်အောင်ဆန်းစုကြည်နေနဲ့အာဏာကိုရယူနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ပြည်တွင်းမှာရောပြည်ပမှာပါကြီးမားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်အစိုးရရဲ့အောင်မြင်မှုကိုအကဲဖြတ်ရမယ်ဆိုရင်တကားမဖွင့်ပြီးလှေကားတင်မာတင်ပဲအကဲဆတ်မှုကြီးတွေရေးဆိုင်နေရတာတွေ့ရတယ်လို့ဆောင်းပါရှင်ကအစချီရေးသားထားပါတယ်။ပထမကတော့ဖွဲ့စည်းပုံခြေကံဥပဒေရသမရမဖြစ်နိုင်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်နေနဲ့ဥတင်ကျော်ကိုတမရနေရာမှာအစားထိုးခန့်အပ်ပြီးသူကိုယ်တိုင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးအပြင်တမရရုံးဝန်ကြီးယာလူတွေယူခဲ့တယ်။ဒါကြောင့်လေဒေါ်အောင်ဆန်းစုကြည်နေနဲ့နိုင်ငံကိုသူကအုပ်ချုပ်မယ်ဆိုတာကိုပြတ်တာနိုင်ခဲ့တာဖြစ်ပါလေ။ဒါပေမဲ့စစ်တပ်ကတော့အာဏာကိုဆက်လက်ချုပ်ကိုင်ထားဆဲရှိတာတွေ့ရပါလေ။အရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုထိန်းချုပ်ထားတယ်လို့လွှတ်တော်မှလည်းတပ်မတော်သားကိုယ်စားလှယ်တွေ25ရာခိုင်နှုန်းပါဝင်တဲ့အပြင်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်နိုင်ဖို့လွှတ်တော်ရဲ့ထောက်ခံမှု85ရာခိုင်နှုန်းနဲ့တမဲပူရနိုင်ဖို့လိုအပ်နေတာဖြစ်ပါလေ။ပြီးခဲ့တဲ့လကကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဓာတ်ထည့်ပို့ပြီးတကားဖွင့်ပေးစရာမလိုအပ်ဘူးလို့ယူဆတဲ့အကြောင်းပြောခဲ့တာဖြစ်ပါလေ။ဒါကြောင့်ဒေါက်အောင်ဆန်းစုကြည်အနေနဲ့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်နိုင်ဖို့အမြန်လိုလားပေမဲ့လို့လည်းမပြင်းနိုင်သေးတပီကတော့နိုင်ငံကိုအုပ်ချုပ်ရမှာအခက်အခဲတွေရှိနေဦးမှာဖြစ်ပါလေ။ပြီးခဲ့တဲ့သတင်းပတ်ကထိတ်တန်းအနောက်နိုင်ငံတန်တမန်တူကမြန်မာနိုင်ငံဟာအဂတိလိုက်စားမှုအများဆုံးနိုင်ငံတွေထဲမှာပါဝင်နေတဲ့အကြောင်းနဲ့ပြဿနာတွေဟာနေ့စဉ်ပဲဖြစ်ပွားနေတယ်လို့ထောက်ပြခဲ့ပါလေ။တရားစာတပေါ်ကျွေဝလာတဲ့မြန်မာနိုင်ငံဟာကမ္ဘာအစည်းအဝေးဆုံးနိုင်ငံတွေဆင်းမှာပါဝင်နေတာလည်းဖြစ်ပါလေ။ဖက်ဒရယ်စနစ်တည်ထောင်ဖို့လူထုကကြိုးစိုးအုံအောင်မှဖွဲ့စည်းပုံအခြေခံမပြေနိုင်ရင်ဘယ်လိုဆက်လုပ်နိုင်မလဲ။ဒါကြောင့်စစ်တပ်နဲ့ရပ်ဖက်အုပ်ချုပ်ရေးဟာရေးကြည့်တဲ့အကြောင်းစစ်တပ်ကတင်းခံနေရင်ဘယ်လိုဒီပြဿနာအဖြေရှာနိုင်မှာလဲဆိုတာကိုလည်းဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်ရှင်
။အာရှတိုင်းမှာအလင်းမြန်တိုးတက်နေတာဘယ်တိုင်းပြည်များပါလဲ။အာအတင်စရာမြန်မာနိုင်ငံပဲဆိုပြီးတော့အာရှဖွံ့ဖြိုးရေးပိုင်း ADB ရဲ့2016ခုနှစ်အာရှဖွံ့ဖြိုးရေးသဘောထားအမြင်စာတမ်းကိုကူးကားပြီးတော့ရေးသားထားတဲ့ဆောင်းပါးကိုမျက်စိမှအွန်လိုင်းမှာဖတ်ရှုရပါတယ်။တိုင်းပြည်ရဲ့စိုက်ပျိုးမြေ၅ပုံတပုံရေနစ်မြုပ်ခဲ့တယ်လို့အင်းကြီးချင်းတရုတ်နိုင်ငံရဲ့စီးပွားရေးကြနေသည့်တိုင်အောင်မြန်မာနိုင်ငံရဲ့2016-2019ခုနှစ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုက 8.4 ရာခိုင်နှုန်းရှိနေလိမ့်မယ်လို့ ADB ကခန့်မှန်းတဲ့အကြောင်းရေးသားထားပါတယ်။နိုင်ငံမှာ2012ခုနှစ်နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်ချိန်ကစလို့ဖွံ့ဖြိုးတိုးတက်မှုကအားကောင်းလာနေခဲ့ပြီးနှစ်စဉ်ပြည်တွင်းအတင်းထုတ်လုပ်မှုပမာဏဟာ6ရာခိုင်နှုန်းတိုးတက်လာခဲ့တယ်လို့ရေးသားထားပါတယ်။2015ခုနှစ်အတွင်းနှစ်လယ်ပိုင်းမှာဆိုရင်ဆိုက်ကလုန်းမုန်တိုင်းနဲ့ပြင်းထန်တဲ့မုတ်တုံမိုးတန်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလူပေါင်း တက်တမ6တန်းဥမဲ့အိမ်မဲ့ဖြစ်ခဲ့ရလို့စိုးရင်စရာအခြေအနေကြုံခဲ့ရပြီးတော့နိုင်ငံတကာမိတ်ဆွေတွေနဲ့ ADP တို့ကနေအကူအညီတွေပေးခဲ့ရတယ်လို့យေတာထားပါတယ်။မုံတိုင်းတန်းကြောင့်စီးပွားရေးထိခိုက်မှုရှိခဲ့ပေမဲ့အထည်ချုပ်လုပ်ငန်းဓာတ်ငွေတင်ပို့မှုလုပ်ငန်းနဲ့ကမ္ဘာလက်ခီးတွွာလာရေးလုပ်ငန်းတွေမှာတိုးတက်လာခဲ့တယ်လို့ဆိုပါတယ်။ဖွံ့ဖြိုးတိုးတက်မှုတွေရှိနေတယ်ဆိုပေမဲ့တခြားစိန်ခေါ်မှုတွေကလည်းရှိနေသေးဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးကြာဆင်းတဲ့အတွက်ထိခိုက်မှုရှိပေမဲ့တခြားအိန္ဒိယနိုင်ငံတွေလောက်တော့မဆိုးပါဘူး။ဘာသာရေးလူမျိုးရေးတင်းမာမှုတွေကလည်းရှိနေသေးဖြစ်ပြီးအခြေခံအဆောက်အုံတွေခင့်မိအောင်လုပ်ဖို့အခက်ခဲလိုက်စားမှုပပျောက်ရေးပြုပြင်ပြောင်းလဲမှုတွေကလည်းလုပ်နေသေးဖြစ်တဲ့အကြောင်းစသဖြင့်ရေးသားထောက်ပြထားပါတယ်။အပြည့်စုံကိုမြစီမအွန်လိုင်းမှာဖတ်ရှုနိုင်ပါတယ်။
ရင်ဆိုးရတွေအဆက်ဆက်လက်ထက်မှာရည်ရွယ်အမျိုးမျိုးနဲ့တာမန်အရသားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးအေးဖန်းစည်းခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။အခုအခါဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအခြေအနေချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလား။ထုတ်ဖော်တဲ့နယ်လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လိုင်းစီစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239238555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။တိုက်ရိုက်လေလိုင်းအစီအစဉ်ကကျေးဇူးပါခင်ဗျာ။
ဒါကတော့ဒီကနေ့အင်္ဂါနေ့ညမှာတင်ဆက်မဲ့ဒိုက်ရိုက်လေးလိုက်အစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြဖို့ကျွန်မတို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ဒေါ်လာလတန်းတင်ဆက်တဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပ
ါ။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
breakA leg.
ဖြစ်ပါတယ်။ဆာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စကိုက်ခွင်းရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအစီအမပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲတဝိုက်ဒီပေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကတော့
It's important for our first performance tonightto be a success. So, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုံလွှင့်ပါပါဖွံ့ဖြိုးမှုနှေးကွေးနေတဲ့စီးပွားရေးပြန်လည်ဥမော်လာရေးဝိုင်းဝန်းလှုပ်ဆောင်ကြဖို့ကမ္ဘာတဝန်းကဗန္ဓာရေးဆိုင်ရာအရာရှိတွေကတန်ထိတ်တန်ပြုလိုက်ပါတယ်။ကမ္ဘာဗန်နဲ့ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့ကအရာရှိတွေဟာဝါရှင်တန် DC မြို့မှာဝါရှင်တန် DC မြို့တော်မှာတွေ့ဆုံဆွေးနွေးပွဲပြီး ထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။ဒီစည်းဝေးပွဲမှာအတိအကဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဘာဘာနဲ့ IMF နိုင်ငံကငွေကြေးရမငွေအဖွဲ့တို့ရဲ့နှစ်ပတ်လည် Spring CEO ဘွဲ့ကို American နိုင်ငံ Washington DC မြို့တော်မှာဧပြီလ15ရက်ကနေ18ရက်နေ့အထိ3ရက်ကြာကျင်းပခဲ့တဲ့ CEO ဘွဲ့အပြီးမှာကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ဥမော်လာရေးအတွက်တက်ရောက်လာတဲ့နိုင်ငံပေါင်း189နိုင်ငံကခေါင်းဆောင်တွေကတာဏိဌာန်ပြုလိုက်ကြတာပါ IMF နိုင်ငံကငွေကြေးရမငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဧပြီလ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာလည်းသူတို့အနေနဲ့အားကောင်းပြီးရေရှည်တည်တံ့တဲ့အလို့အကင်ပေါ်များပြီးမြတ်တာမှုရှိတဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုဖြစ်ပေါ်ရေးကိုဥတီလှုပ်ဆောင်သွားကြမယ်လို့ဖော်ပြထားပါတယ်။အခုနှစ်စောပိုင်းကကမ္ဘာငွေကြေးဈေးကွက်မတည်မငြိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်စီးပွားရေးဖွံ့ဖြိုးမှုနဲ့ဆိုင်တဲ့ဆိုးရိမ်မှုတွေတိုးမြင့်ဖြစ်ပေါ်လာခဲ့တာပါ။ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာထင်ထားတာနဲ့ပိုပြီးတော့နှေးကွေးမယ်ဆိုတဲ့ဆိုးရိမ်မှုတွေထွက်လာပြီးတဲ့နောက်မှာကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုဖြစ်ပေါ်နိုင်တယ်ဆိုတဲ့တန်ကြရတွေလည်းဝင်လာခဲ့တာပါ။ Globalization လို့ခေါ်တဲ့ကမ္ဘာမှုပြုရေးရဲ့ကြေးရိုက်မှုတွေကိုခံလိုက်ရတဲ့အတိုင်းပြည်တွေမှာအလုတ်လက်မဲ့ဖြစ်တာနဲ့လုံအားကတွေတိုးလာခြင်းမရှိတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါအမေရိကန်ပြည်ထောင်စုမှာလည်းအဲ့ဒီရဲ့နောက်ဆက်တဲ့အကျိုးဆက်အဖြစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုအရွေးခံနိုင်ဖို့ကြိုးစားနေတဲ့ Donald Trump လို့ပုံကိုယ်တွေနိုင်ငံရေးစင်မြစ်မှာရှေ့တန်းကဦးဆောင်သူအဖြစ်ရောက်လာခဲ့ပါတယ် Britain နိုင်ငံမှာဆိုရင်လည်း EU အတွင်းဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စကိုလာမဲ့ဇွန်လအတွင်းမဲခွဲဆုံးဖြတ်ကြတော့မှာပါငွေကြေးဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့လှုပ်ဆောင်ချက်ကစီးပွားရေးဖွံ့ဖြိုးမှုအပြင်အလုပ်အကိုင်နဲ့လူအားကားတွေလည်းတိုးမြင့်လာလိမ့်မယ်လို့ယုံကြည်နေကြပါတယ်။ဒါပေမဲ့ရလကောင်းတွေထွက်လာဖို့အတွက်အချိန်မပြုံးသင့်ဘူးလို့ IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့ရဲ့အကြီးအကဲ Christine Lagarde ကပြောပါတယ
်။ Now clearly the question is how much is going to get done back home when they return?
မင်းငုံထုတ်ဆရာရှိတာကဒီစီးဝေးပွဲကိုလာတက်ကြတဲ့သူတွေကကိုတိုင်းပြည်အသေးသေးကိုပြန်ပြီးရောက်တဲ့အခါမှာသူတို့အနေနဲ့ဘယ်လောက်လုံနိုင်စွမ်းရှိမလဲဆိုတာပါပဲနိုင်ငံရေးအရာဘယ်လောက်ထိအင်အားသုံးဖို့လိုအပ်မလဲဘယ်လောက်ထိနိုင်ငံရေးအာဏာကိုအသုံးပြုဖို့လိုမလဲဆိုတာပါပဲဒါဟာကျမတို့ဘက်ကသူတို့ပေါ်မှာတိုင်းတာမဲ့အမှတ်ပေးမဲ့သူတို့ရဲ့လှုပ်ဆောင်နိုင်စွမ်းကိုထောက်ပြဝေဖန်မဲ့အချက်တွေဖြစ်ပါတယ်
တက်တာတဲ့အတွုံလုံးဆက်ထားရှိရေးနဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်ပေါ်စေအောင်အစိုးရအရေအနေနဲ့ငွေကြေးပုံမှန်တုံးဆွဲကြဖို့တောင်းဆိုထားတဲ့စီးပွားဘက်ကိုတက်ရောက်နေကြတဲ့IMF နဲ့ကမ္ဘာ့ဘဏ်ကအရာရှိတွေဟာအခုသတင်းပတ်အတွင်းအမေရိကန်နိုင်ငံ Washington DC မြို့တော်ကဆွေးနွေးပွဲအပြီးမှာအဲ့ဒီကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။ Washington DC မြို့မှာကျင်းပတဲ့ကမ္ဘာ့ဘဏ်စီးပွဲကိုတက်လာကြတဲ့နိုင်ငံတကာကဖွံ့ဖြိုးရေးဆိုင်ရာပညာရှင်တွေ၊မူဝါဒအကြီးအကဲတွေနဲ့စီးပွားရေးပညာရှင်တွေနဲ့ပြုလုပ်တဲ့စီးပွဲအတွင်းကမ္ဘာထိပ်တန်းအချမ်းသာဆုံးပုဂ္ဂိုလ်လည်းဖြစ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့ပိုင်ဆိုင်မှုတွေကကရေနဲ့ချီလူတန်းလုကန်နေတဲ့ Bill Gates လည်းပါဝင်ဆွေးနွေးတာမှာတော့နိုင်ငံကဖွံ့ဖြိုးရေးအစီအစဉ်တွေဟာအောင်မြင်မှုရှိနေတဲ့အကြောင်းပြောကြားခဲ့ပါတယ
်။ Development is lifting up lives and this commitment needs to be maintained. The second game changer
ဖွံ့ဖြိုးရေးအစီအစဉ်တွေကဆင်းရဲတဲ့နိုင်ငံဒီမှာရှိတဲ့ပြည်သူတွေရဲ့ဘဝကိုမြင့်တင်ပေးနေတဲ့အတွက်ဒီအစီအစဉ်ကိုဆက်လုပ်တင်ပါတယ်။လက်ရှိလှုပ်ဆောင်နေတာတွေကိုဒီတိုင်းအနေအထားမပြည့်ဆက်လှုပ်ဆောင်တာအပြင်ဒုတိယဆင့်ပြောင်းလဲမှုဖြစ်ပေါ်စေနိုင်တဲ့ကိစ္စကတော့ဤပညာအသစ်တွေကာဝယ်ဆေးတွေပညာရေးနဲ့ဗဏ္ဍာရေးစနစ်တွေမှာအသုံးပြုနိုင်တဲ့ digital ဤပညာတွေနောက်ပြီးတော့အယောင်ဝယ်လုပ်တဲ့နေရာမှာတုံးဆွဲတဲ့ငွေကိုစနစ်တကျစောင့်ကြည့်တာနဲ့ကျန်းမာရေးဝန်ထမ်းတွေသူတို့လုပ်ချင်တာတွေကိုလုပ်ကံကွင်းရအောင်စောင့်ကြည့်ကူညီပံ့ပိုးပေးတာတွေဖြစ်ပါတယ်တတိယနဲ့နောက်ဆုံးအရေးကြီးဆုံးကတော့အဲ့ဒီလူမှုအတိုင်းဝိုင်းနေမှာကိုကျင်တရားကောင်းမွန်တဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးတဲ့အချက်ပဲဖြစ်ပါတယ်။တခြားနိုင်ငံတွေမှာကျင့်သုံးနေတဲ့အကောင်းဆုံးအခွင့်စနစ်၊ကျန်းမာရေးစောင့်ရှောက်မှုနဲ့အကောင်းဆုံးပညာရေးစနစ်တွေအဲ့ဒီနိုင်ငံတွေမှာရရှိနိုင်အောင်ကျွန်တော်တို့လှုပ်ဆောင်ပေးမယ်ဆိုရင်ဖွံ့ဖြိုးရေးအစီအစဉ်တွေဟာအနှင်းအမြန်အောင်မြင်ဖြစ်ထွန်းလာမှာပါ
။ကမ္ဘာ့ဘဏ်အကြီးအကဲဂျင်မြုံကင်ကတော့မနစ်ကကြီးမားတဲ့ကြီးမားချက်တွေချမှတ်ခဲ့ပေမဲ့ကမ္ဘာ့ဘဏ်အနေနဲ့နိုင်ငံတကာမှာရင်ဆိုင်နေရတဲ့ဇီကာဗိုင်းရပ်စ်ရောဂါပိုးအလင်းမြန်ဖြစ်ပေါ်လာနေတဲ့ဥရုယာတီပြောင်းလဲမှုကိစ္စနဲ့ဒုက္ခသည်ပြည်ပခါတွေကိုဦးစားပေးဆောင်ရွက်သွားဖို့အာယုံဆိုင်လှုပ်ဆောင်နေတယ်လို့ပြောပါတယ
်။ Last year was an amazing year for development, a tremendously ambitious agenda, the SDGs, COP21.
ဒီကနေ့နှစ်ဟာ SDG လို့ခေါ်တဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးရည်မှန်းချက် COP21 လို့ခေါ်တဲ့ Paris ယာရီဥရုပြောင်းလဲမှုဆိုင်ရာညီလာခံနဲ့ဖွံ့ဖြိုးရေးနဲ့ IDAS လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့စတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေမှာကျွန်တော်တို့အတွက်အင်မတန်ထူးခြားပြီးရည်မှန်းချက်လည်းကြီးမားပြီးကူညီထည့်ဝင်မှုတွေလည်းများတဲ့နှစ်ဖြစ်ပါတယ်။ဒါပေမဲ့ဇေကာလိုတကဘာလုံးကိုပြန့်နှံ့ခဲ့တဲ့ကာယောဂါကြီးနဲ့ရင်ဆိုင်လိုက်ရခြင်းမှာကျွန်တော်တို့အနေနဲ့ကြိုတင်ပြင်ဆင်ထားတဲ့လောက်ပြင်ဆင်ထားခဲ့ခြင်းမရှိဘူးဆိုတာကိုသဘောပေါက်ခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုကိစ္စမှာလည်းအ ਨੇ စုံလွန်ခဲ့တဲ့တစ်နှစ်အတွင်းလောက်မှာအခြေအနေတွေဟာထင်ထားတာထက်ပိုမြန်မြန်ဆန်ဆန်ဆိုးရွားလာတာကိုတွေ့ရပါတယ်။နောက်ပြီးတော့နေရက်ရွှေပြောင်းခံရတဲ့ဒုက္ခတွေတွေပိဋိပက္ခတွေဖြစ်ပေါ်လာပြန်တော့ရည်မှန်းချက်ကြီးကြီးထားပြီးရှိထားတဲ့အရင်းအမြစ်တွေနဲ့တတ်နိုင်သလောက်ဆွဲဆန့်ပြီးလှုပ်ဆောင်ဖို့ကြိုးပမ်းတဲ့နေရာမှာလက်တွေ့ကင်တွယ်ဖြည့်ရှင်းတဲ့အခါအခြေအနေတွေကထင်ထားတာထက်ပိုပြီးရှုပ်ထွေးနည်းနည်းတာကိုတွေ့ရပါတယ်
။ကုန်သွယ်ရေးလှုပ်ဆောင်တဲ့နေရာမှာစင်းရဲတဲ့နိုင်ငံတွေအတွက်လမ်းကြောင်းတွေဖွင့်ထားပေးဖို့လိုအပ်ကြောင်းပြင်ပကမ္ဘာနဲ့ဖြတ်တောက်ထားလို့တဲ့သဘောထားတွေရှိနေတာဟာအဲ့ဒီဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေကစင်းရဲမွဲတေမှုတွေကိုစိုးကျိုးပုံမူတက်ရောက်စေတဲ့အကြောင်းလဲဂျင်မြွန်ကင်းကပြောပါတယ်။ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖြည့်ရှင်းဖို့အတွက်နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့က2016ခုနှစ်အတွက်ချမှတ်ထားတဲ့အကူအညီကိုအမေရိကန်ဒေါ်လာဘီလီယံ100အထိတိုးမြင့်ပေးတင်ကြောင်းလဲကမ္ဘာ့ဘဏ်အကြီးအကဲဂျင်မြုံခင်ကစီးပွားရေးအတွင်းအကြံပြုပြောကြားခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသမှာပဋိပက္ခတွေဖြစ်ပေါ်နေတာဥရောပတိုက်အတွင်းကဒုက္ခတွေအရေး EU တွေကဗြိတိန်နိုင်ငံထွက်မဲ့အလားအလာတွေဖြစ်နေတာနဲ့နိုင်ငံတကာကုန်သွယ်ရေးအဖော်အမေရိကန်နိုင်ငံအတွင်းနိုင်ငံရေးအရဆန့်ကျင်ကန့်ကွက်မှုတွေဖြစ်ပေါ်နေတာတွေကြောင့်ကမ္ဘာ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနိုင်တယ်လို့IMF နိုင်ငံတကာငွေကြေးရောင်းမှုငွေအဖွဲ့ရဲ့ပြန်လည်သုံးသပ်ချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုဆက်လက်ပြီးတော့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုမအေးတန်တာကျော်ကတင်ဆက်မှာပါ။
ပါစေရှင်ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့နယူးယောက်မြို့ကမြန်မာတကြံအကြောင်းမျှဝေခြင်းပါတယ်ဒီလိုမြန်မာနိုင်ငံမှာတကြံပွဲတော်နွယ်ပြော်ကြတဲ့မြန်မာနှစ်သစ်ကိုချိန်ခါရောက်ပြီဆိုရင်ကမ္ဘာတစ်ပတ်ချင်းကအမေရိကန်ပြည်အောင်စုမှာလည်းမြန်မာတွေအနေများတဲ့မြို့ကြီးတွေမှာမြန်မာရိုးရာတကြံပွဲတော်ကိုစီစီကားကားကျင်းပတတ်ကြပါတယ်အမေရိကန်ပြည်အောင်စုအရှေ့အကျမ်းမှာမြန်မာတွေအများကြီးရှိတဲ့နယူးယောက်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေမှာကျင်းပခဲ့တာပါကျွန်မလည်းဝါရှင်တန်မြို့တော်နဲ့6-9နာရီကားမောင်းရတဲ့နယူးယောက်တကြံကိုမရောက်ပေမဲ့ Facebook မှာတက်လာတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့တကြံအငွေ့သက်တွေရနေသလိုပါပဲနော်ဝါရှင်တန်ဒီစီနာကအမေရိကန်ဘုံကြီးကြောင့်မှလည်းလာမဲ့စနေတွင်းတွေအားလည်းရမှာဒဇံပွဲကိုကျင်းပမှာပါရာသီဥတုကအေးနေသေးလို့ကလေးတွေတော့ရေကစားလို့တိတ်ရမယ်ပုံမရှိပါဘူးတကယ်ဆိုရင်လည်းပဲဒဇံပွဲတော်တွေကျင်းပတယ်ဆိုတာရေကစားလို့ရတဲ့နေရာမျိုးလည်းမဟုတ်ဘူးဆိုတော့ရေကစားဖို့ဆိုတာထက်အဓိကကရင်ကျင်းမှုကိုလက်ဆင့်ကမ်းတဲ့ပွဲရိုးရာရင်ကျင်းမှုရဲ့ပြရုပ်ကျင်းပတဲ့ပွဲပဲကိုပို့ရောက်ပါတယ်ညိုရော့ဒဇံပွဲကိုစီစဉ်သူတွေကတူဦးဖြစ်တဲ့ကွန်မိုးချန်းကလည်းဒါကိုပဲပြောသွားတာပါလူငယ်တွေကိုမြမယဉ်ကျေးမှုနဲ့ယဉ်ပါအောင်လုပ်ပေးခြင်းနဲ့လို့ဆိုပါတယ်
။ရိုးရာကြံပွဲကိုကျင်းပရတဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့အထူးသဖြင့်နယူးယောက်အမေရိကန်နယူးယောက်မြို့မှာရှိနေကြတဲ့ကျွန်တော်တို့မြန်မာတွေအနေနဲ့ကိုယ့်ရဲ့ရိုးရာယဉ်ကျေးမှုကိုမမေ့လျော့ရအောင်ရယ်အထူးသဖြင့်ကျွန်တော်တို့နောက်တက်လာတဲ့ generation ပေါ့ဗျာမျိုးဆက်သစ်ဟလာဒီဘက်မှာငွေးဖွားပြီးတော့ကြီးပြင်းလာကြတဲ့မျိုးဆက်သစ်တွေအနေနဲ့ကျွန်တော်တို့ရဲ့ပြီးခဲ့တဲ့မျိုးဆက်တွေသူတို့ရဲ့မိဘတွေရဲ့မျိုးဆက်တွေသူတို့ရဲ့ဖိုးဘွားတွေရဲ့မျိုးဆက်တွေကိုလည်းသူတို့ကသိရအောင်ရနားလည်ရအောင်ရမမေ့လျော့ရအောင်ရတံပိုးထတ်တက်အောင်ရအဲစတဲ့ရည်ရွယ်ချက်တွေအများကြီးပါပါတယ်ဆိုတော့အထူးသဖြင့်အနာဂတ်ကိုဆက်လျှောက်တဲ့နေရာမှာငါဘာတူလဲငါဘယ်ရလာသလဲဆိုတဲ့ဟာကိုမမေ့သင့်ဘူးပေါ့ဗျာအဲဒါမှလည်းပဲဒီကလေးတွေနေနဲ့ပေါ့နော်သူတို့ပို့ပြီးတော့အဲတိပြီးတော့မှအနားလည်ပြီးတော့မှရှင်းရှင်းလင်းလင်းနဲ့အနာဂတ်ကိုဆက်လျှောက်လို့ရမှာပေါ့ဗျာ
နယူးယောက်တကြံမှာအကရီနဲ့မြန်မြန်ဆိုင်ဆိုင်တင်ဆက်ခဲ့တော့အကအဖွဲ့တွေကိုမြမအကတင်ပေးပြီးတော့ဖြော်ပြေးရေးအပိုင်းမှာဥဆောင်ပြီးတော့တင်ဆက်ပေးတဲ့မမ်မီဆန္ဒစိုးညွန်းကတော့နယူးယောက်ကမြမကလေးတွေမြမအကကိုတိတ်ကြိုက်ကြတယ်လို့ဆိုပါတယ်
။သူကမြမအကနဲ့ပတ်သက်ရင်ပေါ့သူတို့တွေကအချိန်မီွေးသူတို့ပါမယ်ဆိုတာပဲ။သူတို့တင်ချင်တယ်ဆိုတာကြီးပဲ။ဟိုဆမတင်ပေးပါ သူတို့အမြင်ဆင်သင့် ready ဖြစ်တယ်ပတ်စံပေးပြီးတော့သင်မယ်ဆိုတဲ့ဟာမျိုးကြီးအစင်ထီသူတို့မိဘတွေရောကလေးတွေရောအမြင်မ်းဖြစ်ပါတယ်လူကြီးတွေကစပါဦးမြမပြည်တော့သူတို့မသင်ခင်ရလို့သူတို့နောင်တရတယ်အခုဒီရောက်ရင်တော့သူတို့လက်လွတ်မခံဘူးသူတို့ဘယ်အကပဲဖြစ်ဖြစ်သင်သေးလားဆိုပြီးတော့သင်ဖို့အစင်သင်ဖြစ်နေတဲ့လူကြီးပုံများလာပါတယ
်လေနွေဟာတီးခွက်နဲ့တူပါစေလက်ကုတ်တန်းစည်းချက်လိုက်ပါလားညီကြီးငါမြင်သွဲလဲတိုင်းတွင်ပွဲမှာရှင်ပြန်ရင်ကဝဲမြူစုံရဲ့ဟောရွေစွာပဲစီလို့ကြုံနေမယ်လာလာရဲ့မို့ကွယ်ညစဉ်ရဆက်တူပြန်တွေဦးပြေးသွားတာတွေ
ကြတော့လေအဲကျွန်တော်တို့ကဒီလိုကာလမှာဒီလိုဧပြီကာလမှာနယူးယောက်မှာအေးနေစီတဲ့အချိန်မှာကျွန်တော်တို့ကြံကျင်းမခဲ့တာ၄ချိန်၄နှစ်မကတော့ပါဘူးအဲသူတို့လည်းပဲဒီပြီးခဲ့တဲ့၄နှစ်တာကာလမှာမှဒီဒမရန်တီဝီဟာရာအကြောင်းကတောက်လျှောက်သူတို့စပေါ်ဆာလုပ်ခဲ့တယ်ပေါ့နော်ကျွန်တော်တို့မြန်မာမိသားစုတွေအားလုံးစုပေါင်းဝန်းရံကြပြီးတော့မှဒီလိုအခမ်းအနားမဖြစ်ဖြစ်အောင်ကျွန်တော်တို့လုပ်ကြတာပေါ့ဗျာဆိုတာလုပ်ကြတဲ့အချိန်ကျတော့ကအစားအစာနဲ့တင်ကျွန်တော်တို့မလုံလောက်ဘူးကျွန်တော်တို့ဖြိုပြေးကဏ္ဍတွေကျွန်တော်တို့မြေနဲ့တက်ဆက်လေးရှိတယ်ပြမြမရိုးရဖြိုပြေးရေးတွေပေါ့ဗျာဒါတကြံရင်းကားတွေနဲ့တက်ကြီးပူဇော်ပွဲတွေနဲ့အဲပြားဆက်တွေနဲ့တန်ချက်တွေနဲ့ပေါ့အစားအသောက်အဖြစ်ပေါ့နော်ဖြိုပြေးတဲ့အချိန်ကျတော့လေကျွန်တော်တို့နယူးယောက်တစ်ခုတည်းနဲ့လည်းပြည်စုံမလားဆိုမပြည်စုံပါဘူးသူတို့ဒီမပြည်စုံတဲ့အတွက်ကြောင့်လဲမယ်ရီလန်ဘက်ကဗာဂျီးနီးယားဘက်ကဟလာဝါဇနာရှင်တွေအာအလူပညာဝါဇနာရှင်တွေလည်းလာပြီးတော့ဝိုင်းပြီးဖြိုပြေးကြပါတယ်တက်ကြီးပူဇော်ပွဲတွေလည်းကျွန်တော်တို့လုပ်လို့ရှိတယ်ပေါ့နော်ဒါတော့နှစ်ဆင်ကျင်းပမြင်ကျင်းပခဲ့ကြတာပေါ့နော်ဒီနှစ်တကြံမှာတော့ထူးခြားတာကကျွန်တော်တို့မြန်မာနိုင်ငံကအသက်တက်လာတဲ့ကျွန်တော်တို့ပြည်သူလူထုကနေရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရကိုဂုဏ်ပြုတယ်ပြီးတော့အဲ့ဒီအပြင်မြန်မာပြည်သူလူထုကိုလည်းကျွန်တော်တို့ဂုဏ်ပြုတယ်ပေါ့ဗျာဆိုတော့အဲ့ဒီအစီအစဉ်လေးကိုပါကျွန်တော်တို့ဒီအခမ်းအနားတစ်ရက်လုံးမှာအထူးအစီအစဉ်နေနဲ့ကျွန်တော်တို့ထည့်သွင်းလာပါပဲဒါကတော့ကျွန်တော်တို့ဒီနှစ်အတွက်သမိုင်းဝင်တကြံနဲ့ဖြစ်တယ်မြန်မာနိုင်ငံအတွက်သမိုင်းဝင်အချိန်ကာလလည်းဖြစ်တယ်ဆိုတော့ဒီအတွက်ကြောင့်ကျွန်တော်တို့ဒါကိုမြန်မာပြည်သူလူထုနဲ့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်ကိုကျွန်တော်တို့ဂုဏ်ပြုတဲ့အနေနဲ့ဒီအစီအစဉ်ကိုထည့်ခဲ့တာပါခင်ဗ
ျခလေးတွေရောလူကြီးတွေရောကားကြတကြံတေးတန်တွေပြည့်လွင်နေတဲ့ခန်းမာရဲမှာတော့မြန်မာနိုင်ငံအလွမ်းပြေစောက်ပွဲတောက်ဖွဲတွေကလည်းပြည့်သက်ကိုအထူးဆွဲဆောင်ထားတာပါအမေရိကန်ပြည်အောင်စုကိုရောက်လာခဲ့တာ၄နှစ်ရှိသွားပြီဖြစ်တဲ့မက်ဇဘယ်ကလည်းမုတ်ရောင်းကူပြီးတော့ကုသိုလ်ယူပါတယ်သူ့ရဲ့အကြိုက်ဆုံးကတော့သူကိုယ်တိုင်လုပ်တဲ့တူဟုတုတ်ပါတဲ့
ရန်ကုန်မှာလည်းကြုံမူတယ်ဒီမှာကျတော့အခုနှစ်နှစ်ရှိပြီပေါ့နော်ညီမဇေယျဘွားတော့ကြုံတာလေပြီးခဲ့နှစ်ကတော့ညီမတို့ဟိုကမုတ်ဖတ်တုတ်မုံလုံးကြီးရောင်းတယ်ဒီနှစ်တော့အတူပူတုတ်ပေါ့ဘလို့กว่าလဲဆိုတော့မြန်မာနိုင်ငံမှာကျတော့လေအားလုံးကဒါကိုယ့်ရဲ့မြန်မာတကြံဆိုပြီးတော့တသားရဲရှိရယ်ဟိုအကုန်လုံးကနေရာတိုင်းမှာဒီအလူတွေဆိုတာမျိုးရှိရယ်ပွဲတွေဆိုတာမျိုးရှိရယ်အရင်ဘယ်လိုပြောမလဲအကုန်ပျော်ကြရယ်ပေါ့နော်လူချာချာကြီးရတော့မဟုတ်ပေမဲ့ကိုမြန်မာတကြနှစ်တကူဆိုတာတခြားပွဲတော်ကြီးထက်ကိုပိုပြောကြတယ်ဒီမှာကျတော့ဒီလိုမျိုးမြန်မာအတွက်တီးတန့်ပွဲဒီလိုပွဲမျိုးဆိုတာတစ်နှစ်မှာတစ်ခါလောက်ပဲလုပ်ဖြစ်တာလေသတင်းချွတ်တွေပါလေဆိုလို့ရှိရင်လည်းအဲ့လောက်ကြီးတော့ဟိုမလုပ်ဖြစ်ဘူးပေါ့နော်ဒီတကြအောင်စားပြီးပြောညီမတို့လုပ်ဖြစ်တယ်အဲ့ဆိုအဲ့ချိန်မှာမြန်မာမုန်းနေလဲအစုံရတယ်မြန်မာအကြိုက်လည်းမြင်ရတယ်ကိုပမာအချင်းချင်းလည်းအဲ့ချိန်မှာပေါင်းစည်းရတယ်ပေါ့နော်ပြီးဟိုလာတဲ့လူတွေကလည်းမြန်မာဝတ်စုံလေးတွေနဲ့လေးကြည့်ရဟိုစိတ်ချမ်းသာတယ်လေကြည့်ရဟိုကိုမြန်မာပြည်ကိုခဏပြန်ရောက်သွားသလိုပဲအရင်ပျော်ပါရှင
်
ဘုံတွေကိုကြည့်အပြောတွေကိုနားထောင်နားနေတယ်တကြံပြောတွေကူးဆက်ရပါတယ်နော်ဒီတကြံပွဲတော်ဖြစ်မြောက်ရေးအတွက်ပပောင်းစုံကနေပြီးဝိုင်းဝန်းကဲကြသူတွေထဲမှာပါတယ်ကိုမိုးချမ်းမတ်မေစနာဆိုးညွတ်မတ်စဘယ်တို့နဲ့အတူဒီတကြံပွဲကိုနှွှဲလိုက်ရတဲ့သူတွေအားလုံးလည်းထူးခြားတဲ့တကြံအပြောတွေရခဲ့ကြမယ်ထင်ပါတယ်ရှင်အခုတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတော့ဒီမှာရန်နာကြပါရယ်နော်ကျေးဇူးတင်ပါတယ်ရှင်
ခုနားဆင်ခဲ့ရတဲ့သုတဆုံလေးအမေရိကန်တခွေမှာမအေးတန်တာကျော်ကနယူးယောက်တကြံပွဲတော်အကြောင်းတင်ပြသွားတယ်လို့ပဲသောရရှင်တွေမ
မြန်မာတကြံပွဲတော်မှာနှွဲပြော်ခဲ့ကြမယ်လို့ကျမတို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းယုံကြည်ပါရရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
၂၀ရာစုနှစ်မှာလူမဆန်တဲ့အဆိုးဝါးဆုံးရာဇဝတ်မှုတစ်ခုလွန်ခဲ့တဲ့၂၂ခုနှစ်ကရဝန္ဒာနိုင်ငံမှာဖြစ်ပွားခဲ့ပါတယ်။စကလုံးတွေနဲ့မဖော်ပြနိုင်လောက်တဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရပ်ပေါင်းတရာအတွင်းမှာရင်ယောက်ျားမိန်းမနဲ့ကလေး၈သိန်းကျော်ဟာစနစ်တကျတပ်ဖြတ်ခံခဲ့ရတာပါ။ရဝန္ဒာနဲ့ဘူရန်ဒီသမ္မတ၂ဦးလိုက်ပါလာခဲ့တဲ့လေရင်ပစ်ချခံရလို့ခေါင်းဆောင်၂ဦးစလုံးတေဆုံသွားခဲ့ရပြီးနောက်တရဖြစ်တဲ့1994ခုဧပြီလခုနှစ်ရက်မှာပဲဟူတူမျိုးနွယ်စုဥဆောင်တဲ့အစိုးရရဲ့ရည်ရွယ်ချက်ရှိရှိအကွက်ချစီစဉ်ပြီးလှုပ်ဆောင်ခဲ့တဲ့တပ်ဖြတ်မှုတွေစတင်ခဲ့တာဖြစ်ပါတယ်။လူဦးရေ9တန်းလောက်ပဲရှိတဲ့ရဝန္ဒာနိုင်ငံမှာလူနည်းစုဖြစ်တဲ့တူစီမျိုးနွယ်စုတွေကိုအဓိကပိတ်မှတ်ထားခဲ့တာဖြစ်ပေမဲ့နိုင်ငံရေးမှာအလဲအလတ်သဘောထားရှိတဲ့ဟူတူနဲ့တွာမျိုးနွယ်စုထောက်ခံသူတွေလည်းတပ်ဖြတ်ခံခဲ့ကြရတာဖြစ်ပါတယ်။တေဆုံးခဲ့ကြတဲ့သူတွေအတွက်သာမကတခြားသူတွေကိုအသက်ဆုံးကယ်တင်ခဲ့သူတွေရက်ဆက်ကြမ်းကြုတ်လာတဲ့ဖြစ်ရပ်တွေကိုအမှတ်ရနေကြတဲ့အသက်မသေးကြံရစ်သူတွေကိုပါဂုဏ်ပြုလိုတဲ့အကြောင်းလူမျိုးတောင်းတပ်ဖြတ်မှု22နှစ်မြောက်အောက်မေ့ဘွယ်အခမ်းအနားကိုပေးပို့ခဲ့တဲ့တဝင်းလဝမှာအမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အခုလိုအခါသမယမျိုးမှာလူသားတွေအဖြစ်အတူတကွရက်တီရှင်သန်နေထိုင်ကြတယ်ဆိုတာကိုကိုယ်တိုင်အမှတ်ရကြဖို့ဟာအရေးကြီးတယ်လို့နောက်ထပ်အခုလိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေထပ်မဖြစ်စေဖို့နဲ့အရက်သားတွေကိုကာကွယ်ပေးဖို့ကိုလည်းတန်ဋိဌာန်အခိုင်အမာချထားဖို့လိုအပ်ကြောင်းလည်းသမ္မတအိုဘားမားကပြောကြားသွားပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်အတွင်းရဝန္ဒာနိုင်ငံဟာဒီလိုရက်ဆက်ကြမ်းကြုတ်လာတဲ့ရာဇဝတ်မှုတွေကိုကျော်လွှားပြီးတိုးတက်မှုတွေဆောင်ကျဉ်းနိုင်ခဲ့တယ်လို့နိုင်ငံသားတွေအတွက်ပုံမှန်ငြိမ်းချမ်းပြီးတော့တာယာဝါပြောတဲ့အနာဂတ်တစ်ခုကိုတည်ဆောက်ရမှာလဲအောင်မြင်မှုတွေရခဲ့ပါတယ်။လူအစုလိုက်အပြုံလိုက်ပေါ်ရက်ဆက်ကြမ်းကြုတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေလို့ဆိုးဝါးလာတဲ့အဖြစ်အပျက်မျိုးတွေထက်မကြုံရလေအောင်တားဆီးဖို့နဲ့ဒီလိုရက်ဆက်လွန်လာတဲ့လောက်ရက်တွေကျူးလွန်ခဲ့သူတွေကိုဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးရဝန္ဒာပြည်သူတွေနိုင်ငံတကာအတိုင်းဝိုင်းတို့နဲ့ဆက်လက်လှုပ်ဆောင်သွားဖို့လဲအမေရိကန်ပြည်ထောင်စုကအလေးအနက်တန်ဋိဌာန်ချမှတ်ထားကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုဦးဆံမိုးရီကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံမြောက်ပိုင်းမူဆိုးကို IS Islamic စစ်သွေးကြော်တွေထံကပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲဝင်နေကြတဲ့အီရတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့နောက်ထပ်တပ်ဖွဲ့ဝင်200ကျော်နဲ့အပါချီတက်ရဟရင်တွေပို့ပေးမယ်လို့ကာကွယ်ရေးဝန်ကြီး Escada ကဘက်ဒက်မြို့မှာတင်းနေတာနေကကြေညာလိုက်ပါတယ်။ထပ်မံပို့ပေးမဲ့အမေရိကန်စစ်သားတွေဟာအဓိကစစ်ဖက်ဆိုင်ရာအကြံပေးတွေဖြစ်ပြီးတော့အီရတ်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့အခြေစိုက်စခန်းတွေကနေဒုတိယအကြီးဆုံးမြို့ကိုဝန်းရံဖို့အတွက်ခြိတက်နိုင်အောင်အကူအညီပေးကြမှာဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့ဌာနချုပ်အဆင့်တပ်မအဆင့်တွေမှာအကြံပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။စီးရီးယားညဉ့်ဉန်းရေးဆွေးနွေးပွဲတွေဟာတိုးတက်မှုမရှိဘဲဖြစ်နေချိန်မှာအမေရိကန်သမ္မတဘရက်အိုဘားမားကရုရှားသမ္မတပူတင်နဲ့တနင်္လာနေ့ကတယ်လီဖုန်းပြောဆိုရာမှာအာဆတ်အစိုးရပေါ်မှာရှိတဲ့သူ့ရဲ့အရှိန်အဝါကိုအသုံးပြုဖို့အတွက်ပူတင်ကိုတိုက်တွန်းလိုက်ပါတယ်။အိမ်ယူရောပြောခွင့်ရဂျော့ချ်အာနက်စ်ကအိုဘားမားဟာဆီးရီးယားအရေးကိစ္စနဲ့ပတ်သက်လို့ပူတင်နဲ့ပြင်းပြင်းထန်ထန်စကားတွေပြောဆိုမှုပြုလုပ်ခဲ့တယ်လို့အတည်ပြုပြောကြားခဲ့ပါတယ်။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့တော်မှာအိုလံပစ်အားကစားပွဲတော်မကျင်းပမီလေးလတောင်မကျန်တော့တဲ့အချိန်တွင်သမရဒီမာဟုဆက်အပေါ်ဥပဒေအရအရေးယူဖို့အတွက်စီစဉ်လှုပ်ဆောင်နေချိန်မှာသမရရဲ့တုံ့ပြန်မှုကိုစောင့်စားရင်းနိုင်ငံရေးမငြိမ်မသက်မှုတွေဖြစ်နေပါတယ်။အသက်60နှစ်အရွယ်လက်ဝဲကောင်းဆောင်သမရအပေါ်ဥပဒေအရအရေးယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်မှမေလစမ်းပိုင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။
ဥဆံမိုးရီသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်ပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါရဲ့ရှင်။အင်္ဂါနေ့နေ့နဲ့ King View မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတူလာခွတ်သောရရှင်အားလုံးကိုကျေးဇူးတင်ပါရဲ့ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံအချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျွန်မအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.